ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။တူတူမလေးတို့ရင်မင်္ဂလာပါလို့ကြည်မေနှုတ်ခမ်းဆက်သလိုက်ပါတယ်။ဒီနေ့အစီအစဉ်မှာတော့ဘရောမှအလျော့မပေးဖို့ကြည်မေအားပေးတိုက်တွန်းသွားမှာဖြစ်တယ်။မင်းတို့ဝင်းစန်ချာချီဆိုရက်ပုပ်ကိုကြီးအကြောင်းကြားဘူးလားဟဲ့သူကကဘာကျော်ဝင်ကြီးချုပ်တယောက်ဖြစ်ခဲ့ဘူးတယ်ဒုတိယကဘာစစ်တုံးကနာဇီစစ်ဘေးစစ်ရန်ကြီးမားချိန်တုံးကဗြိတိရှ်တို့အမတန်အားကိုးရတဲ့ဗြိတိန်ဝင်ကြီးချုပ်တယောက်ဖြစ်ခဲ့တယ်သူ့ရဲ့ထင်ရှားတဲ့တမိုင်းကျန်းတွေအထုပ်ပတ်တိတွေနဲ့စစ်ကာလမှာဟောပြောခဲ့တဲ့ပြောင်မြောက်ခဲ့တဲ့မိခွန်းတွေအတွေ့1953ခုနှစ်စာပေဆိုင်ရာနိုဘယ်ဆုကိုရောင်းရရှိခဲ့ဘူးသူဖြစ်တယ်။တိုင်းမဂ္ဂဇင်းက20ရာစုပထမပိုင်းနှစ်အတွက်ကမ္ဘာအထူးခြားဆုံးလူသားအဖြစ်ရွေးချယ်ခံရပြီးကမ္ဘာထိပ်တန်းအဆင့်ထိကျော်ကြားပြီးပေါက်မြောက်အောင်မြင်ခဲ့တဲ့ပုဂ္ဂိုလ်ကြီးတစ်ပါးဖြစ်ခဲ့တယ်။ဒီအဆင့်ရောက်ခဲ့ပေမယ့်သူ့ဘဝတစ်လျှောက်လုံးဖြောင်ပြူးသားရခဲ့တယ်လို့တော့မထင်လိုက်ပါနဲ့နော်။ကံကြမ္မာရဲ့မျက်နှာသာပေးမှုကြောင့်အောင်မြင်မှုတွေလွယ်လွယ်နဲ့ရခဲ့တာမဟုတ်ပါဘူး။ကြီးမားတဲ့အောင်မြင်မှုတွေရခဲ့တာမှန်ပေမဲ့အချောင်ရခဲ့တာမဟုတ်ဘူး။ချာချီဟာလူရဲဘဝတဲကစစ်သူရဲကောင်းစစ်တင်းတောက်ကောင်းဖြစ်ခဲ့တယ်။စစ်သူရဲကောင်းအဖြစ်ရဲဝံ့ပြောင်မြောက်စွာတိုက်ပွဲတွေသူဆင်နွှဲခဲ့ရတယ်။စစ်တင်းတောက်အဖြစ်ကိုရစ်စစ်ပွဲတင်းတွေစာနယ်ဇင်းတွေမှာထင်ရှားအောင်မြင်စွာတင်ပြနိုင်ခဲ့တယ်။တောင်အာဖရိကမှာဒက်ရှ်နွယ်ဘွားတွေနဲ့ဗြိတိရှ်တို့စစ်ပွဲမှာစစ်သားစစ်တရင်တော့အဖြစ်ဆောင်ရွက်ပြီးချာချီလာအကျော်ကြားဆုံးအင်္ဂလိပ်လူဆောင်ကောင်းတယောက်ဖြစ်လာတယ်။တိုင်းပြည်ကလေးစားတဲ့လူထုခေါင်းဆောင်သူလည်းဖြစ်လာပြီးအသက်42နှစ်မပြည့်ခင်တည်းကရေတပ်မတော်ဝန်ကြီးရာသူအဖြစ်ခန့်အပ်ခြင်းခံရတဲ့သူဖြစ်တယ်။ဒါပေမဲ့သူအချိန်နဲ့တက်နေတုန်းမှဝုန်းကနေထိုးကျစရာဖြစ်ပေါ်လာတယ်။ပထမကဘာစစ်အစောပိုင်းကာလမှာတိုက်ပွဲတစ်ခုမှာဗြိတိရှ်အရင်နှင့်ခဲ့ပြီးအကြီးအကျယ်ပစ်တင်ဝေဖန်ခဲ့ရပြီးရာဒူးကတောင်နှုတ်ထွက်ပေးတဲ့အချိန်ဤရောက်ခဲ့သွားတယ်။တော်တော်ကြာကြာနေပြီးမှသူ့အတွက်အခွင့်အရေးတစ်ခုပေါ်လာပြန်ပြီးသူ့အသက်65နှစ်ဒုတိယကဘာစစ်စတင်မှနာမည်ပြန်ရလာတယ်။သူ့အစိုးရကနာဇီဂျာမနီအန်ဒီယေဂိုအကြိမ်ကြိမ်သတိပေးနှိုးဆော်ခဲ့တဲ့ချက်ချီးကိုအရေးကြုံလာတဲ့အခါပြန်အားကိုးလာပြန်တယ်။ရေတပ်အကြီးအကဲရာထူးကိုပြန်ပေးပြီးနောက်ပိုင်းမှာဗြိတိန်ဝင်ကြီးချုပ်အဖြစ်ပါတင်မြှောက်ခံခဲ့ရပြန်တယ်။ဗြိတိန်တို့ကြောက်မဲ့ဖွယ်အကောင်းဆုံးဘေးဆိုးကြီးကြောက်စင်မှာတိုင်းပြည်ကာကွယ်ဆောင်ရှောက်ဖို့ကြီးလေးတဲ့တာဝန်အနှင်းချင်းပဲဖြစ်တယ်။ချက်ချူးခေါင်းဆောင်ကမဟာမိတ်ဖြစ်တဲ့ရုရှားအမေရိကန်ခေါင်းဆောင်တွေနဲ့အတူလက်တွဲပြီးနာဇီဂျာမနီကိုတွန်းလှန်ချေမှုန်းနိုင်ခဲ့တယ်။စစ်ပြီးတော့ဝန်ကြီးချုပ်ဖြစ်တဲ့ချိန်ထပ်မံဆောင်ရွက်ခွင့်ရပြန်တယ်။ရေတပ်ဝန်ကြီးတာဝန်ဆွန့်လွတ်ခဲ့ရပြီးနောက်တစ်ချိန်ပြန်မတက်မီတီအနှစ်အစိတ်ခန့်ကာလမှာချက်ချင်းဘလူပုံစံနဲ့ရက်တည်ခဲ့လေဆိုတာမင်းတို့ထင်တယ်လေဟိ။အနှိမ်ခံအပယ်ခံအဖြစ်စိတ်သက်ကြမနေပဲဘယ်ရာဒူးနေရာပဲရှိနေပါစေသူလှုပ်တင့်လှုပ်ထိုက်တာမှန်သမျှကိုဆွဲဆွဲမြဲမြဲလှုပ်ကင်ခဲ့တယ်။စိတ်သက်မကြဘူး။အဲ့ဒီအချိန်တွေမှာတမိုင်းကျန်းတွေရေးအထုပ်ပတ်တီတွေကိုရွေးမှတ်တမ်းတွေရေးနဲ့နိုင်ငံရေးမှာလိုအပ်တဲ့အခါတိုင်းနဲ့သူ့အမြင်သူ့အယူအဆကိုပြက်ပြက်သားသားပြောတတ်လေရှိတယ်။လူသိရှင်ကြားကြေညာတယ်။အရေးပေါ်ရင်လဲရှင်သန်လို့တော့နေမယ်ဆိုတဲ့စိတ်ဓာတ်ရှိခဲ့တယ်။သူ့အိတ်ထဲမှာအမြဲဆောင်ထားတဲ့စာရွက်လေးကတော့ငါလေးလာမယ်သင်ငန်းစာယူမယ်တနေ့ငါအလှည့်ရောက်ရမယ်ဆိုတဲ့စာတန်းလေးပဲဖြစ်တယ်။နေပါနေတဲ့အချိန်ကာလမှာသူစိတ်တက်မကြနေဘူး။တထက်မြက်မြက်တက်ကြွစွာနဲ့လုတ်ကင်ဆောင်ရွက်နေလို့နိုင်ငံကအရေးကြုံလာတဲ့အခါသူ့ကိုနေရာပေးလာရခြင်းပဲဖြစ်တယ်။တနေ့သူအသက်ကြီးရင်အိုမင်းကာလမှာအင်မတန်နာမည်ကြီးတဲ့ကောလိပ်ကသူ့ကိုမိခွန်းပြောဖို့ဖိတ်ကြားလို့တက်ရောက်ခဲ့တယ်။လူတိုင်းကသူရဲ့မိခွန်းတွေအရှိကြီးပြောမယ်လို့စောင့်ဆိုင်မျှော်လင့်နေပေမယ့်စကားတခွန်းနဲ့ဝါကျတကြောင်တည်းပဲပြောပြီးစင်မြင့်ဘော်ကသူပြန်ဆင်းသွားတယ်။ဒါပေမဲ့သူပြောချင်သမျှအ နှစ်သာရအားလုံးဟာဝါကျထဲမှာပါသွားပြီးဖြစ်တယ်။အဲ့ဒီအဖိုးတန်တဲ့စကားကတော့ပရိသတ်ကြီးမျက်နှာကိုစိုက်ပြီးဘတော်မလက်မလျှော့ပါနဲ့ဆိုတဲ့စကားပဲဖြစ်တယ်။ပရိသတ်တွေပထမငြိမ်နေပြီးနောက်မှလက်ခုပ်ဩဘာတန်တွေသောသွမ်းညောင်းအောင်ချက်ချူးကိုပြေးလိုက်ကြတယ်။အခက်ခဲတွေဘလောက်ပဲကြုံပါစေဘတော်မလက်မမြောက်နောက်မဆုတ်နဲ့လို့သူအားပေးစကားပြောခြင်းဖြစ်တယ်။သူ့ဘဝရဲ့ခံယူချက်ကိုဖွင့်ပြလိုက်ခြင်းပဲဖြစ်တယ်။ဒူတူမာလေးတို့ရေကြီးမေတို့တမားကျန်းစာထဲမှာလဲဝင်းစတန်ချက်ချူးလိုပဲအကြောင်းမလှသူများကိုပြစ်ပယ်ခံထားရချိန်မှာအာမရော့စိတ်မပြတ်ပဲဆက်လက်ပြီးသူ့လုံတင်တာတွေဆောင်ရွက်တင်တာတွေဆောင်ရွက်သွားတဲ့ပုဂ္ဂိုလ်တဦးရှိခဲ့တယ်။သူကတော့တမန်တော်ကြီးရှင်ပေါလုပဲဖြစ်တယ်သူဟာသခင်ယေရှုရဲ့အကြောင်းကိုပြောလို့ဟောလို့အကျင့်ချင်းအယိုက်ခံခဲ့ရတယ်။ဂဲနဲ့ပေါက်ချင်းကိုခံခဲ့ရတယ်။တင်မောပြက်လို့ဒုက္ခတွေအမျိုးမျိုးနဲ့ကြုံတွေ့ခဲ့ရတယ်။အကျင့်ချင်းထောင်သွင်းအကျဉ်းချထားခြင်းခံရပေမယ့်ဘတော်မှလက်မြောက်အရှုံးမပေးခဲ့ဘူးဘူး။သူ့ကိုမလိုလားသူတွေကထောင်သွင်းအကျဉ်းချထားတာတော့အလကားမနေပဲအားပေးမှုဆုံးမမှုလိုအပ်နေတဲ့အသင်းတော်တွေစီကိုစာရေးခဲ့တယ်။သူဟာအကျဉ်းချခံရနေရပြီအချိန်မီအသက်ခံရမယ်ဆိုတာကိုတိတိကျကျနဲ့စိတ်မပြတ်အားမလျော့ပဲသူဟာဝမ်းမြောက်တဲ့ရှိချောင်းကိုသူ့မိတ်ဆွေတွေကိုသိစေခဲ့တယ်။သူ့ရဲ့လက်ကင်ဆောင်ဖို့ကတော့ငါ့ကိုခွန်အားနဲ့ပြည့်စုံတော်မူသောခရစ်တော်အားဖြင့်ငါအလုံးစုံကိုတတ်နိုင်တယ်ဆိုတဲ့ဆောင်ဖို့ပဲဖြစ်တယ်။တူတူမလေးတို့ဘဝအတ္တမှာလည်းခက်ခဲမှုတွေဘလောက်ပဲရှိရှိစိတ်မပြတ်ဖို့အားမလျော့ဖို့အရေးအကြီးဆုံးပါ။မိမိရင်ဆိုင်နေရတဲ့ပြဿနာကိုအဖဖျားရှင်ထံအနှံပြီးကိုယ်အသက်ရှင်နေသည့်လှုပ်တင့်လှုပ်ထက်အရာများကိုဆောင်ရွက်ရင်အောင်မြင်တဲ့အသက်တာများစုခူးနိုင်ကြပါစေလို့တိုက်တွန်းရင်းကြီးမေရဲ့အစီအစဉ်ဒီမှာပဲရပ်နားလိုက်ပါတော့မယ်ကွယ်အာရှောလိုက်ပါနဲ့ညောလင်းเสียชาพาโอติติเอาแท้อธิธีมหอมเปบาบูอานเนวิโกอาเปเมวิเดียวตอชีเดเอโซSatom tento udim hopabu Atin twa tan kan baby gedu diao do shide Getin shiu yesu phyaga tin ye tama neran shie aku ba tuli ke tin chapare Ma lo ba bu ba de khu maOh, be she who will be lost in the past.